ဆီးရီးယားဆိုရကပြည်သူတွေကိုတိုက်ခိုက်တဲ့နေရာမှာဓာတုလက်နဲ့အသုံးပြုလိုက်တာဟာနှစ်နှစ်ကြာဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံရဲ့ပြည်ပခန့်မှာအမေရိကန်ပြည်ထောင်စုရဲ့ချင်းကပ်မှုကိုပြောင်းလဲသွားစေနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အတူဒေသတွင်းကမဟာမိတ်တွေနဲ့ကုလသမဂ္ဂတို့အနေနဲ့ပုံမခိုင်လုံတဲ့တပ်တွေအထောက်အထားတွေစုဆောင်းနေတဲ့အကြောင်းတောက်ကြနေကအင်ပီရိုမှာဂျော်ဒန်ဘီယန်အဗ်ဒူလာနဲ့အတူသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကြာသပတေးနေ့တုန်းကတော့ဆီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရတပ်တွေကတဘုံတပ်တွေကိုချေမှုန်းတဲ့နေရာမှာအစိတ်တန်းွေအုံပြမှုအနည်းငယ်လုပ်ခဲ့တဲ့အထောက်အထားတွေတွေ့ရှိခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးကယုံကြည်ကြောင်းသမ္မတအင်ပီရိုအရာရှိတွေကပြောဆိုခဲ့ပါတယ်။2011ခုနှစ်မတ်လကစပြီးတော့ပြည်တွင်းမှာပြည်ပခန့်ဖြစ်ပွားခြင်းကစလို့ဆီးရီးယားနိုင်ငံအတွင်းတေဆုံးသူလူပေါင်း9000ကျော်ပြီဖြစ်ပါတယ်ခင်ဗျာ။